ရိုဟင်ညာဒုက္ခသည်တွေမြန်မာနိုင်ငံဘက်ပြန်ပို့ရေးပထမအဦးဆုံးနဲ့လုပ်ငန်းစဉ်မှာအောက်မမြင်ဖြစ်ရတာဟာဘင်္ဂလားဒေ့ကြောင့်ဖြစ်တယ်လို့မြန်မာအစိုးရတာဝန်ရှိသူတွေကဖြစ်တင်ခဲ့ပေမဲ့မြန်မာဘက်ကကိုယ်ဆန္ဒနဲ့ကိုယ်ပြောင်းခြင်းနဲ့ရိုဟင်ညာတွေရောက်လာတာကြောင့်ဖြစ်တယ်လို့ဘင်္ဂလားဒေ့သံဃာမှရှိတဲ့ရိုဟင်ညာဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးက ပထမဆုံးအတုတ်ကိုနိုဝင်ဘာ15ကြာသာပတိနေ့ကမြန်မာနိုင်ငံဘက်ပြန်ပို့ဖို့စီစဉ်ခဲ့ပေမဲ့ပြန်လာသူတယောက်မှမရှိခဲ့ပါဘူးဒုက္ခသည်တွေဒီလိုပြန်မလာတာဟာ INGO နိုင်ငံကအဖွဲ့အစည်းတွေကြောင့်ဖြစ်တယ်လို့မြန်မာနိုင်ငံသားဦးဝင်းကြီးဌာနအမြဲတမ်းအတွင်းမှာဦးမြင့်သူကပြောပါတယ
်ကျွန်တော်တို့ဘက်ကတော့ဒီနေ့စပြီးတော့လက်ခံဖို့သဘောတူထားတဲ့အတွက်ကျွန်တော်တို့ဘက်ကတော့ဆက်လက်ပြီးစတမ်းပါကျွန်တော်တို့စောင့်နေမှာဖြစ်ပါတယ်ဒါကတော့ဒီတစ်ဖက်ကဒါစီယုံနာလည်းပါနိုင်ပါတယ်နောက် INGO ရဲ့ Facebook ပြည်ထောင်လုံးဆောင်မှုကြောင့်လည်းဖြစ်နိုင်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတော့ဒုက္ခသည်တွေအိမ်ပြန်ရေးအတွက်လိုအပ်တာမှန်သမျှစီစဉ်ဆောင်ရွက်ထားပေမဲ့တူဦးတယောက်မှရောက်မလာဘူးလို့ရွှေညာဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးအဘူခလမ်ကသတင်းတောက်တွေကိုပြောပါတယ
် Our logistical and other facilities are in place in camp 22 my colleagues are to receive any refugee or rohingya people who may come up
အရင်တော့စီစဉ်ထားတဲ့အတိုင်းပဲပြန်ပို့ရေးလုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘက်ကအစဉ်အသင့်လုပ်ထားပါတယ်ရွှေညာဒုက္ခသည်တွေနေရက်ပြန်မှုလာတယ်ဆိုတာနဲ့လောတာတွေဖြည့်ဆည်းဆောင်ရွက်ပေးဖို့ကို Camp 22မှာအသင့်ပြင်ထားတာပါကိုယ့်သဘောဆန္ဒနဲ့ပြင်ကျင်တဲ့သူပေါ်လာရင်တော့အဲ့လိုလူမျိုးကိုကျွန်တော်တို့ကဂုဏ်သိက္ခာရှိရှိလေးလေးဆဆနဲ့နေဆက်လွှဲပြောင်းရေးစခန်းကိုခေါ်သွားပြီးတော့ပို့ပေးမှာပါကျွန်တော်တို့ဘက်ကတော့အတင်းကျပ်ပြန်မပို့ဘူးဆိုတဲ့မူကိုလိုက်နာသွားမှာပ
ါဦးချင်းပရန်ရိုဟင်ဂျာဒုက္ခသည်စခန်းတွေကလူမှုအတိုင်းပိုင်းခေါင်းဆောင်တူဦးဖြစ်တဲ့ကိုယူစုကတော့သူတို့ရတဲ့အခွင့်အရေးတွေမရဘဲမြန်မာနိုင်ငံဘက်ကမပြန်လို့ဘူးလို့ညင်းဆန်ပါတယ
်ဆော်တာတဲ့အားသားတာလီကာကွန်ပလစ်ကိုလည်းအားသားလူတွေတို့လည်းဂါဒီစတီဘီဂင်းကွန်ပလစ်တိုက်ချေ
ဘင်္ဂလားဒေ့ရှ်ဆိုရကပြန်မဲ့လူစင်းကိုတရားပြုစုထားပြီးသားပါမြန်မာနိုင်ငံဘက်ပြန်မဲ့လူတွေအတွက်ကားနဲ့အဆင့်တင်ပြင်ထားပါတယ်ဒါပေမဲ့ကျွန်တော်တို့လူတွေပြောနေတာကသူတို့တောင်းဆိုတာတွေကိုမြန်မာဘက်ကမလက်ရောဘူးဆိုရင်သူတို့ပြန်မှာမဟုတ်ဘူးလို့ဆိုပါတယ်ကျွန်တော်တို့ကတော့နိုင်ငံသားဖြစ်ခွင့်ရရင်ပြန်မှာပါယာယီစခန်းတွေမှာမနေလိုပါဘူးကျွန်တော်တို့ပိုင်တဲ့မူလနေရာကိုပြန်ပြီးတော့သွားချင်ပါတယ်ဓာရီကိုလက်ရောမယ်ဆိုရင်ကျွန်တော်တို့ပြန်ကြမှာပ
ါဒုက္ခသည်တွေအနေနဲ့သူတို့ကိုယ်ပိုင်ဆုံးဖြတ်ချက်ကအရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းမှာရှိနေတဲ့ UNHCR ပြောခွင့်ရပုဂ္ဂိုလ် Chris Melzer ကပြောပါတယ
် The decision to return home or not is the probably most important decision a refugee can make it impact
ဒီကိုပြန်ရေးမပြန်ရေးဆိုပြီးဒုက္ခသည်တွေကိုယ်တိုင်ကဆုံးဖြတ်တာဟာသိကိုအရေးကြီးပါတယ်ဒါကသူတို့ရဲ့လူငယ်လေးသူတို့မိသားစုတွေလူငယ်လေးနဲ့လည်းဆက်ဆိုင်တယ်လို့သူတို့ပြန်သွားရင်ဘယ်မှာအခြေချရမလဲဆိုတဲ့သတင်းအချက်လက်တွေတောင်းဆိုနေတဲ့ကိစ္စကိုလည်းကျွန်တော်ထောက်ခံပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနှစ်ဖက်အာဏာပိုင်တွေကတော့ရိုဟင်ဂျာတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုဆက်လုပ်သွားမယ်လို့ပြောနေပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းမှုချုပ်ကအနီးကစောင့်ကြည့်နေတယ်လို့ကုလအတွင်းမှုချုပ်ယုံရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရစ်ကနိုဝင်ဘာ15ရက်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ကုလသမဂ္ဂလူအခွင့်အရေးနဲ့ဒုက္ခသည်များဆိုင်ရာအကြီးအကဲတွေရဲ့တိုက်တွန်းချက်တွေကိုလေးစားလိုက်နာပြီးရိုဟင်ဂျာဒုက္ခသည်တွေပြန်ပို့ရေးအစီအစဉ်ကိုလောလောဆယ်မှာရပ်ဆိုင်းထားတဲ့လို့အပြည်ပြည်ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ AI ကလည်းနိုဝင်ဘာ15ရက်နေ့ကထပ်မံတိုက်တွန်းပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေရဲ့လုံခြုံရေးသူတို့ရတင်ရထိုက်တဲ့အခွင့်အရေးတွေကိုအမှတ်ခံချက်မပေးမချင်းအခြေအနေတွေဟာလုံခြုံစိတ်ချမှုမရှိသေးဘူးလို့AI အဖွဲ့ကပြောကြားခဲ့ပါတယ်ခင်ဗျာ